Myanmar နိုင်ငံ အနေ နဲ့ American ရဲ့ ကုန်သွယ် ရေး ဆိုင်ရာ အထူး အခွင့်အရေး ပြန်ရလာပြီ ဖြစ်ပေမဲ့ ဒီ အခွင့်အရေး ကို အပြည့်အဝ ခံစားဖို့ Myanmar နိုင်ငံ အနေ နဲ့ အသင့်မဖြစ်သေးဘူး လို့ UNFCCI တာဝန်ရှိသူတဦးကပြောပါတယ်။ ဒီ အခွင့်အရေးကြောင့် ရင်းနှီးမြှုပ်နှံမှုတွေ တိုးလာဖို့ မျှော်လင့်ပေမဲ့ အလုပ်သမားတွေရဲ့ အရေးချင်းနဲ့ ကုန်ပစ္စည်း အရေးသွေးတွေ ပို့ပြီးတော့ ကောင်းလာအောင် လုပ်ဖို့ လဲ လိုတယ်လို့ ဆိုပါတယ်။ ဒီ အကြောင်း အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ ကိုရန်နိုင်ကပြောပြပေးပါအောင်ရှင
်။ ဟုတ်ကဲ့ပါ။အမေရိကန်နဲ့မြန်မာနိုင်ငံကုန်သွယ်ရေးဆက်ဆံမှုတွေတိုးမြင့်နိုင်ဖို့အတွက်မြန်မာနိုင်ငံဟာအမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာအထူးကင်လွတ်ခွင့် GSP ကိုပြန်လည်ရရှိသွားပြီဖြစ်ပါတယ်။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပြီးခဲ့တဲ့စက်တင်ဘာလကအမေရိကန်သမ္မတဥဘာမားနဲ့တွေ့ဆုံပြီးတဲ့နောက်အမေရိကန်ဘက်ကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေပြန်ရုပ်သိမ်းပေးခဲ့သလိုမြန်မာနိုင်ငံအတွက်ကုန်သွယ်ရေးဆိုင်ရာအထူးကင်လွတ်ခွင့်တွေပေးဖို့သဘောတူလက်မှတ်ထိုးပြီးတဲ့နောက်ရပ်ပေါင်း60ကျောင်းမှာအခုလိုကုန်သွယ်ရေးဆိုင်ရာအထူးကင်လွတ်ခွင့်ကိုပြန်လည်ရရှိလိုက်တာပါ။အခုလို GSP ပြန်ရတဲ့အတွက်မြန်မာနိုင်ငံဘက်ကကုန်ပစ္စည်းအမျိုး 9,000 လောက်အမေရိကန်ပြည်ထောင်စုကိုတင်ပို့တဲ့အခါမှာအခွန်တွေကင်းလွတ်ခွင့်ရရှိမှာလည်းဖြစ်ပါတယ်။ GSP ပြန်ပေးလိုက်တဲ့အပေါ်မှာဝမ်းမြောက်ကြိုးဆိုပေမဲ့ဒီအခွင့်အရေးကိုအပြည့်အဝခံစားနိုင်ဖို့အတွက်တော့မြန်မာနိုင်ငံအနေနဲ့အသင့်အနေထားမှာမရှိသေးဘူးလို့မြန်မာနိုင်ငံကုန်သွယ်ဆက်မှုလုပ်ငန်းရှင်များအသင်းချုပ် EMFCCI ရဲ့တွဲဘက်အထွေထွေအတွင်းရင်မှုဦးအေးလွင်ကပြောပါတယ
်။ GSP ပေးလေကျွန်တော်တို့ခံစားခွင့်ရှိဖို့စစ်စစ်တို့မရှိသေးဘူးကြိုးစားအောင်မယ်ကျွန်တော်တို့ဒါပေမဲ့ဒါဒီကန့်ကြံမှာတော့မဟုတ်ဘူးအစိုးရကလုပ်ငန်းရှင်ကပုံဝင်နေအကုန်လုံးကြပြိုင်နဲ့ဘာလုပ်မယ်ဆိုတဲ့ strategy step by step 1 step 2 step 3ဘာလုပ်မယ်ဆိုတာတွေကိုပုံဝင်နေဆွေးနွေးဖို့လိုနေတယ်
GSP အတူကင်းလွတ်ခွင့်ပေးလိုက်တာကြောင့်မြန်မာနိုင်ငံမှာနိုင်ငံသားယင်းနှီးမြှုပ်နှံမှုတွေတိုးလာမယ်လို့မျှော်လင့်တယ်လို့လည်းသူကပြောပါတယ်ဒါမဲ့လည်းမြန်မာနိုင်ငံအနေနဲ့အလုပ်သမားတွေရဲ့စွမ်းရည်ကိုမြင့်တင်ပြီးတော့ကုန်ပစ္စည်းတွေရဲ့အည်သွေးနဲ့ထုတ်လုပ်မှုကိုမြင့်တင်နိုင်မှသာ GSP အခွင့်အရေးကိုအပြည့်အဝအသုံးချနိုင်မှာဖြစ်တယ်လို့လည်းဦးအေးလွင်ကပြောပါတယ်
ထုတ်ကုန်တဲ့အားလုံးကနိုင်ငံတကာစတင်မီအောင်လို့အရေးသွေးကရေတွက်ကတော့ကျွန်တော်တို့ဈေးနှုန်းကဒါဒီအားလုံးလက်ခံနိုင်အောင်လို့ကျွန်တော်ကြိုးစားပါလိမ့်မယ်။လူ့သမားများရဲ့ productive view ကိုကျွန်တော်တို့မြင့်စေရပါလိမ့်မယ်။အဲ့ဒါမှနိုင်ငံတကာကလည်းကျွန်တော်တို့ရဲ့အလုပ်သမားတွေရဲ့ productivity ရဲ့ကိုလက်ခံနိုင်ပြီး quality ကိုလည်းလက်ခံနိုင်တဲ့အခါ investor တွေလာဖို့ပူပြီးခွင့်ရရပါလိမ့်မယ်။ဒါမှမဟုတ်ဆိုရင် 100%နိုင်ငံရေးညွှန်းပြမှုတူတွေအနေနဲ့တော့ခံစားသွားပါပါကျွန်တော်တို့က၄ပါအဖြစ်အနုသမားရရှိရုံတက်တဲ့ဖက်ပို့ပြီးတော့အကျိုးများရှိမဲ့ investor role ကိုရောက်အောင်လို့ကျွန်တော်တို့အများကြီးချိန်ယူပါလိမ့်မယ်
မြန်မာစိုးရတဲ့လက်ထက်ပထမ6လအတွင်းမှာနိုင်ငံရဲ့စီးပွားရေးဟာထင်ထားသလောက်တိုးတက်မှုမရှိခဲ့ဘူးလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာပြောကြားခဲ့ပါတယ်ပြည်ပကိုကုန်ပစ္စည်းတွေတင်ပို့နိုင်ဖို့နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ပြည်တွင်းမှာစီးပွားရေးအခြေခံအဆောက်အုံကောင်းတွေလိုအပ်တယ်လို့လည်းဦးအေးလွင်ကသုံးသပ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာဖို့အတွက်တော့အတားအဆီးတွေအများအပြားရှိနေတုံးပဲလို့လည်းဦးအေးလွင်ကပြောပါတယ်
။ဒီအသေးစားအလက်စားတွေခေါ်တဲ့လုပ်ငန်းတွေတိုးတက်ဖွံ့ဖြိုးမှုဘေရီယာတွေအများကြီးရှိနေတုံးပါပဲ။မတ်စ်ကဘာလဲဆိုရင်ငွေစည်းတွေဈေးကြီးနေတယ်။နံပါတ်1ကအလွယ်တကူချင်းငွေတွေမရဘူး။နံပါတ်3ကဒီပညာ transfer ခက်ခဲနေသေးတယ်။ဟောနံပါတ်၄ကကျွန်တော်တို့ရဲ့ကုန်ကျစရိတ်တွေ logistics တွေပေါ့နော်။ဒါပို့ဆောင်ရေးစရိတ်တွေ initial investment cost တွေကနိုင်ငံတကာနဲ့ရှင်ကျွန်တော်တို့ကြားနေပါသေးတယ်။နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့မှာကျွမ်းကျင်တဲ့ skill labor တွေပြန်ရဖို့လိုပါတယ်။ skill labor တွေကိုလည်း training ပေးနိုင်အောင်လို့ပြန်လုပ်ရပါအောင်ပဲ။ဆိုလိုချင်တာက investor initial cost တွေ reasonable ဖြစ်တဲ့ cost ဖြစ်ဖို့လိုသလိုကျွန်တော်တို့ရဲ့ skill labor တွေလည်းကျွမ်းကျင်ရှိတဲ့လေပါတွေအများကြီးပွေးထုတ်နိုင်သလိုကုန်ပစ္စည်းတွေရဲ့တရပို့ဆောင်ရေးဆိုတဲ့ဒီ infrastructure စရိတ်တွေကိုလည်းချပင်းနိုင်အောင်လုပ်ဖို့လိုပါမယ်။အဲ့ဒါမှကျွန်တော်တို့ရဲ့သမှုလက်မှုလုပ်ငန်းကတိုးတက်ဖို့အခြေအနေကောင်းပါပါ။
အမေရိကန်ကနေမြန်မာနိုင်ငံကို GSP ပေးဖို့အတွက်ပြီးခဲ့တဲ့ဦးသိန်းစိန်ဦးဆောင်တဲ့မြန်မာအစိုးရလက်ထက်တွေမှာစတင်တောင်းဆိုခဲ့တာဖြစ်ပြီးတော့အခု NLD အစိုးရလက်ထက်မှာအမေရိကန်ကပြန်ပြီးတော့ပေးခဲ့တာဖြစ်ပါတယ်။အမေရိကန်ကမြန်မာနိုင်ငံကို GSP အခွင့်အရေးကို1986ခုနှစ်မှာစတင်ပေးခဲ့တာဖြစ်ပြီးတော့1988ခုနှစ်မှာမြန်မာစစ်အစိုးရကဒီမိုကရေစီရဲ့လှုပ်ရှားမှုကိုအကြမ်းဖက်နှိမ်နင်းခဲ့ပြီးတဲ့နောက်1989ခုနှစ်ကစပြီးတော့မြန်မာနိုင်ငံအပေါ်မှာ GSP အခွင့်အရေးပေးထားတာကိုပြန်ရုပ်သိမ်းခဲ့တာပါ။အမေရိကန်အစိုးရကမြန်မာနိုင်ငံအပေါ်စီးပွားရေးတန်ခတ်တာတွေပြန်ရုပ်သိမ်းပြီးတော့အခုလို GSP အခွင့်အရေးတွေပြန်ပေးလိုက်တဲ့တစ်ချိန်တည်းမှာပဲမြန်မာအစိုးရအကြီးတန်းတာဝန်ရှိသူတွေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်Scott Marcy အပါအဝင် Washington ကနေလာရောက်မဲ့ American Agency ပေါင်းစုံကကိုယ်စားလှယ်တွေဟာနေပြည်တော်မှာမနှက်ဖြန်တွေ့ဆုံကြမှာဖြစ်ပါတယ်ခင်ဗျာ